ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေဟာအမေရိကန်ပြည်ထောင်စုဟဝိုင်ပြည်နယ်ကိုရောက်ရှိနေပြီးတော့ဒီကနေ့သမ္မတဘရက်ဥဘာမားနဲ့အတူပလဲစိတ်ကန်းကိုတွားရောက်မှာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ဟာအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ကြားပြန်လည်ရင်ကြားဆေးနိုင်ခဲ့မှုရဲ့စံတမ်းပိုးတွေကိုထုတ်ဖော်ပြောဆိုမှာဖြစ်တဲ့အကြောင်းဂျပန်အစိုးရရဲ့အတွင်းဝန်ချုပ်ယိုရှိဒေဇူကာကအခုလစောစောပိုင်းမှာထုတ်ဖော်ပြောဆိုခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်အာဘေရဲ့အခုခီးစဉ်ဟာစစ်တွင်းကာလကရန်သူဟောင်းဖြစ်ခဲ့သူတို့ကြားမဟာမိတ်တွေအဖြစ်ပူးပေါင်းဆောင်ရွက်နိုင်ခဲ့တာကိုမိမောင်းထုတ်ပြသနေတာဖြစ်တယ်လို့အမေရိကန်သမ္မတအင်ဘီရိုကပြောဆိုပါတယ်။1952ခုနှစ်စက်တင်ဘာလ10ရက်နေ့ကဂျပန်ဝန်ကြီးချုပ်ဟောင်းရှီကဲရုယိုရှိဒါအနေနဲ့ခီးသွားစဉ်ခေတ္တဝင်ရောက်နားခဲ့ပြီးတဲ့နောက်ပိုင်းမစ္စတာအာဘေဟာပလဲစိတ်ကန်းကိုပထမအဦးဆုံးတွားရောက်တဲ့လက်ရှိတာဝန်ထမ်းဆောင်စေဂျပန်ဝန်ကြီးချုပ်တူလည်းဖြစ်ပါတယ်။ဒီခီးစဉ်ဟာအမေရိကန်ပြည်ထောင်စုကိုဒုတိယကမ္ဘာစစ်အတွင်းပါဝင်လာစေခဲ့တဲ့တိုက်ခိုက်မှုဖြစ်ပွားပြီး85နှစ်ပြည့်တဲ့အခါတမင်ရဖြစ်တယ်လို့ရွေးကောက်ခံတမရဒေါ်နယ်ထရမ့်အနေနဲ့အမေရိကန်တမရတာဝန်တရားဝင်လက်ခံရယူမဲ့ကာလမတိုင်ခင်သတင်းလေးပတ်အလိုမှာလာရောက်တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းမစ္စတာအာဘေဟာမစ္စတာထရမ့်နဲ့တွေ့ဆုံခဲ့ပြီးတော့အမေရိကန်တမရရွေးကောက်ပွဲကျင်းပပြီးတဲ့နောက်ဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့တဲ့ပထမဦးဆုံးကမ္ဘာခေါင်းဆောင်တဦးဖြစ်လာခဲ့ပြီးမစ္စတာအာဘေကမစ္စတာထရမ့်ကိုယုံကြည်စိတ်ချရတဲ့ခေါင်းဆောင်တဦးဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။1940ခုနှစ်ဒီဇင်ဘာလ9ရက်နေ့ပလဲစိတ်ကန်းကိုဂျပန်တို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့လို့ရအတွက်တော့မစ္စတာအာဘေအနေနဲ့တောင်းပန်မှာမဟုတ်ဘူးလို့ဂျပန်အစိုးရပြောခွင့်ရှိရသူကပြောဆိုခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာစစ်မှုထမ်း 2,000 ကျော်တည်ဆုံးခဲ့ရတာပါ။အလားတူပဲသမ္မတဥဘာမားကလည်း 1945 ခုနှစ်မှာဂျပန်နိုင်ငံကဟီရိုရှိမားနဲ့နာဂါဆကီမြို့တွေကိုနျူကလ িয়ার ဘုံးကျဲချခဲ့တဲ့အပေါ်တောင်းပန်စကားပြောဆိုမှာမဟုတ်ဘူးလို့သိရပါတယ်။